သာသနာတော်နှစ်2555ခုနှစ်မြန်မာသက္ကရာ1383ခုနှစ်တော်သလင်းလာပြီးကျော်5ရက်နေ့ခရစ်သက္ကရာ2011ခုနှစ်စက်တင်ဘာလ18ရက်နေ့စနေနေ့မှာရန်ကုန်တိုင်းဒေသကြီးဗဟံမြို့နယ်မကုတ်ဝိပဿနာတရားစင်နှင့်လုံကားစင်ပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်တဲ့ဝါတွင်အဋ္ဌိထဆရတရားစကံပွဲကနေ့ဩဝါဒကထာများအချင်းမြာမနေ့ဖြစ်ပါတယ်ဝိပဿနာတရားအလုပ်အားထုတ်တဲ့ပုဂ္ဂိုလ်များဟာအင်္ဒြေဆောင်ထိန်မှုအင်္ဒြေထိန်ချုပ်မှုတတိကိန်းမှုသမာဓိတည်မှုအထုတ်တယ်လို့ວ່າပါတယ်အင်္ဒြေဆိုတာဘာပြောတာလဲဆိုတော့မျက်စိနာနှာခေါင်းလျှာကိုစိတ်ဆိုတဲ့ဣန္ဒြေ6ပါးဒွါရ6ပါးတကား6ပေါက်အဲဒီဒွါရ6ပါးတကား6ပေါက်ကိုစောင့်ထိန်းတဲ့အလုပ်ပါဣန္ဒြေလုံးကျုံတဲ့အလုပ်ပါပဲအဲဒီလိုဣန္ဒြေလုံးကျုံအောင်ဘာနဲ့စောင့်ထိန်းမလဲဆိုတော့သာမာရောတတိသံပစဉ္ညာလို့ဆိုပါတယ်တတိနဲ့စောင့်ကြည့်တတိနဲ့စောင့်ပညာနဲ့ကြည့်အဲ့ဒါတတိနဲ့စောင့်ပညာနဲ့ကြည့်ဆိုတဲ့နေရာမှာတတိနဲ့စောင့်တဲ့အချိန်မှာတမာရီလည်းမဖြစ်မနေပါရမှာဖြစ်ပါတယ်တတိနဲ့တမာရီပြည့်စုံမှပညာစကန့်တလှမ်းလို့ရမှာပါတတိတမာရီမပြည့်စုံရင်ပညာစကန့်ကိုလည်းပဲတလှမ်းလို့မရနိုင်ပါဘူးတတိပြေဆောင်မှအိန္ဒြေလုံးကြုံမယ်အိန္ဒြေလုံးကြုံမှအရှုခံတရားကိုသတိထားမိတယ်အရှုခံတရားကိုသတိထားမိမှအဲဒီရှုခံတရားကိုစွစွဆိုင်ဆိုင်ကြည်ပြင်မယ်အရှုခံတရားကိုစွစွဆိုင်ဆိုင်ကြည်ပြင်မှအရှုခံရဲ့သဘောကိုပိုင်ပိုင်ခြားခြားဆုံးဖြတ်နိုင်မယ်သတိထားမိတာကတတိစွစွဆိုင်ဆိုင်ကြည့်မိတာကသမာဓိသူရဲ့သဘောကိုဆုံးမြတ်ချက်ချနိုင်တာကပိုင်ပိုင်ခြားခြားဆုံးဖြတ်ချက်ချတာကပညာအားလုံးမောင်းလိုက်တော့ဝိပဿနာရဲ့လုံငန်းစဉ်ဟာတတိသမာဓိပညာတရားသုံးမျိုးပါပဲအဲ့ဒါဝိပဿနာတရားအလုံးတရားကိုဟောကြားတဲ့နေရာမှာတတိသမารိပညာဆိုတဲ့တရားသုံးမျိုးကလွဲရင်ဟောလို့မရပါဘူးတတိနဲ့စမယ်သမာဓိနဲ့စုဆိုင်ကြည့်မယ်ပညာနဲ့ဆုံးဖြတ်ပေးမယ်ဒီတရားသုံးမျိုးမပါဘဲနဲ့ဝိပဿနာမဖြစ်နိုင်အဲဒါကြောင့်ယောဂီပုဂ္ဂိုလ်များဟာတတိသမารိပညာဖြစ်အောင်ပရမအောင်အင်္ဒြေလုံးကြုံဖို့အရေးကြီးပါတယ်ဘုန်းကြီးတို့ယောဂီတွေထုတ်တယ်လေသတိထားဖို့ကတရားစခန်းပွဲဟာသင်တန်းမဟုတ်ဘူးဆိုတာတော့သတိထားဖို့လိုပါတယ်သင်တန်းမဟုတ်ဘူးသင်တန်းလို့တရားနားထောင်ပြီးတော့ကြံတဲ့အချိန်မှာလွတ်လွတ်လပ်လပ်နေကြမယ်ဆိုရင်တော့တရားအလုပ်ဟာသိစင်မပြေဘူးတုတ်တက်မှုမရှိနိုင်ဘူးမဟုတ်ဆရာတော်ဘုရားကြီးလက်ထက်ကတရားဟောတယ်တရားထိုင်ကြတယ်ဒါပေမဲ့အများအားဖြင့်တော့သင်္นานသဘောများပါတယ်ဒ တရားထိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူးလားရှိပါတယ်နိမတ္တနဲ့ပါတယ်အောက်ပြောယောဂဒါယကကြီးဥမာရင်းတို့ဒါယကကြီးဥတန်တိုင်တို့စသည်ဖြင့်ဥတန်မောင်တို့သွားပြီးတော့သီးခြားတရားထုတ်ကြတာစာရိပုတ္တရာလည်းတွေ့ပါတယ်ကျန်တဲ့မြန်မာပြည်အရရကလာတဲ့တရားထိုင်တဲ့ယောဂီကတော့နည်းပုံရပါတယ်အဲ့ဒါရန်ကုန်တဝိုက်ရန်ကုန်ကသွားတဲ့ယောဂီမိုးကုတ်တဝိုက်မိုးကုတ်ကသွားတဲ့ယောဂီအဲ့လောက်ပဲများပုံရပါတယ်အဲ့တော့ဘုန်းကြီးပြောလို့ရင်ကဘာလဲဆိုတော့မိုးကုတ်ဆရာတော်ဘုရားကြီးလက်ထက်ကရိတ်တာတစ်ခုအနေနဲ့တည်ထောင်ပြီးတော့တရားပြတာမဟုတ်သေးတဲ့အတွက်တချို့လည်းပဲသွားပြီးတဲ့တရားနာကြနာပြီးပြန်လာကြအဲ့ဒီပုဂ္ဂိုလ်မျိုးတွေများပါတယ်ဒါပေမဲ့ခဏိမိုးကုတ်ရိတ်တာဖွင့်ချုပ်ခြင်းမှာယောဂီတို့လာပြီးတော့တရားအားထုတ်ကြတာဟာအဲ့ဒီပုံစံမျိုးမဟုတ်တော့အဲ့ဒီတုန်းကအခြေအနေမျိုးနဲ့တရားထုတ်လို့မရတော့ဘူးအခုကရိတ်တာလို့နာမည်ခံထားတယ်တရားစခန်းပွဲလို့နာမည်ခံထားတယ်အဲ့ဒါရိတ်တာလည်းဖြစ်တယ်တရားစခန်းပွဲလည်းဖြစ်တယ်ဆိုရင်ဒါသင်္ဍန်းမဟုတ်တာတော့သိကြသွားပြီအဲ့တော့သင်္ဍန်းတက်တယ်လို့တရားနာတဲ့အချိန်တုန်းမှာတရားနာပြီးတော့ဉာဏ်ရဲ့အချိန်တွေမှာလွတ်လွတ်လပ်လပ်သွားလိုက်လာလိုက်ပြောလိုက်ဆိုလိုက်ရေးလိုက်မောလိုက်ဒီလိုနေလို့တော့ကိုလုံးနေတဲ့တရားရဲ့အဓိပ္ပာယ်ဘာမှရှိမှာမဟုတ်အဲဒါကြောင့်ကိုလုံးနေတဲ့တရားရဲ့အဓိပ္ပာယ်ရှိအောင်ကိုရောက်နေတဲ့နေရာဒီရိတ်တာဆိုတာမမေ့ပါနဲ့မိမိဒီမနဲ့လာညဏ်ဉာဏ်ဆိုတဲ့တရားလာနာယုံတသက်ပုဂ္ဂိုလ်မဟုတ်ဘူးတရားလိုခြင်းလို့တရားလာအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုတာမမေ့ပါနဲ့အချိန်ပြည့်ဆိုတာကတော့စကားအနေနဲ့တော့ပြောကြတာပေါ့ဒါပေမဲ့အချိန်ပြည့်တော့မလုံးနိုင်ကြပါဘူးသို့တော်လည်းပဲအချိန်ပြည့်မလုံးနိုင်ပေမဲ့လို့လည်းရှိတဲ့အချိန်ကလေးကိုအလဟသမဖြစ်အောင်တန်ဖိုးရှိရှိအသုံးချပြီးတော့ကြိုးစားသွားကြမယ်ဆိုရင်ရိတ်တာရဲ့အဓိပ္ပာယ်လည်းရှိသွားမယ်။ယောဂီများရဲ့တရားလာတရားစကားမွဲလာတယ်ဆိုတဲ့အတ္တဒရံလေးလည်းပြည်ပြင်းသွားမယ်ပေါ့။အဲဒီလိုမှမဟုတ်ရင်တော့ရိတ်တာရဲ့ဂုံသိက္ခာလည်းရှိမှာမဟုတ်သလိုတရားစကားမွဲဆိုတဲ့အတ္တဒရံလည်းပျောက်သွားမှာပေါ့။အဲဒါကိုဘုန်းကြီးတို့ယောဂီတွေထုတ်တယ်လေသတိထားကြစီခြင်းပါတယ်တရားထုတ်တဲ့နေရာမှာတရားအလုတ်ချိန်ကိုရနိုင်သမျှရအောင်ကြိုးစားဗာမောတဲ့ကိစ္စလေးတွေနဲ့တရားအလုတ်ချိန်အပြတ်မခံစေခြင်းပါဘူးတရားအလုတ်ချိန်သတ်မှတ်ထားတယ်ရှိခြင်းဖြစ်နိုင်အဲ့ဒီရှိခြင်းတဲ့ပို့ပြီးတော့ဘုန်းကြီးတို့ကတရားအလုတ်လုံးစီခြင်းပါလေအဲ့ဒီရှိကျင်တော်မှပြည်ပြေဝဝမလုံးတော့ဘူးဆိုရင်တော့တရားစကားဘောရဲ့အသွန်သရံပျောက်သွားမှာပဲအဲ့ဒါတော့ဘုန်းကြီးတို့အထုတ်တက်လဲပြောခြင်းပါလေအဲ့ဒီတော့နောက်ဆုံးပြောရမယ်ဆိုရင်ကောင်းကောင်းပြောကြပါစို့ဆိုရင်ဥပမာအချိုဘွဲကတ်တယ်တရားထိုင်ချိန်မှာအချိုဘွဲနဲ့ပတ်သက်လို့ဘာမှစဉ်းလည်းမစဉ်းစားပါနဲ့ဆောင်လည်းမဆောင်ရပါနဲ့ဘုန်းကြီးတို့လည်းပဲချိုးဝဲနဲ့ပတ်သက်လို့သိပြီးအသီးသားရှိတာမဟုတ်ပါဘူးအဲဒါကြောင့်မို့လို့တရားမပြုတ်ခင်ကတည်းကပေါ်တက်ပြီးတော့လေးတာချွတ်တာပြင်တာဆင်တာလုပ်ဖို့မလိုပါဘူးဆုံးကတ်တယ်ဆုံးနဂါများအချိန်တန်တောင်းရှိတဲ့ပုဂ္ဂိုလ်ကခေါ်လိုက်ပြီးဆိုရင်လာခဲ့ပေါ့မနေ့ဆိုရင်တရားဖြုတ်တဲ့အထိတော့နေသင့်ပါလေတကယ်လို့ကိုယ်ကိုယ်တိုင်မကတ်နိုင်လဲကိုမိသားစုများအိမ်လူအိမ်သားများလာပြီးဆုံးကတ်ရင်လဲဒီဆုံးအထားမြောက်တာဖြစ်တဲ့အတွက်မိမိအနေနဲ့ကိုယ်တိုင်တက်မကတ်ဖဲနဲ့တရားအချိန်ကိုပြည့်အောင်တရားထိုင်ပြီးတော့မှအချိန်ပြည့်တော့မှမမြင်လဲတက်ကတ်ပေါ့မမြင်လဲမကတ်နဲ့ပေါ့နေခင်းဆိုလဲဒီတိုင်းပါပဲစနေရီတော့တရားဖြုတ်တယ်စနေရက်ပို့ပြီးတော့တရားမထိုင်နိုင်ရင်တောင်မှ ဆန္ဒကြီးတို့တည်တည်တော့ပြီးအောင်ထိုင်စေခြင်းပါလေ။နေဆုံးကတ္တာအကြောင်းပြုတ်ပြီးတော့ဆန္ဒမထုတ်ခင်မှာတရားဖြုတ်သွားတာမျိုးကိုယ်နိုင်ခွဲလောက်ကလေးကတရားဖြုတ်သွားတာမျိုးမဖြစ်စေခြင်းပါဘူး။အဲ့ဒါတွေတော့မြန်မာတွေ့နေရတယ်။တချို့တချို့ယောဂီတွေကဆုံးကတ္တာကဒီတယောက်အဖော်လိုက်သွားတာက9ယောက်10ယောက်ဒါလည်းသဘာဝမကျကိုယ်နဲ့မဆိုင်တဲ့ဆောင်ကလူဘာဖြစ်လို့တရားလုံးချင်းပြက်ခံပြီးတော့သွားနေမလဲယောဂီတို့ရဲ့လာခြင်းဟာတရားရှုမှတ်ဖို့လာကြတာပဲအဲ့တော့ဒီတော့မှဆောင်ကတွေပါကောင်းပါပါလိမ့်မယ်အဲ့တော့ဘုန်းကြီးပြောခြင်းပါတယ်တရားအလုံးချင်းကိုအပြည့်ထိုင်ပါဖိနှိုင်းသားတွေလာရင်ကိုယ်ကိုယ်တိုင်ထွက်ကြိုးစရာမလိုပါဘူးအမှုဆောင်တွေရှိပါတယ်သူတို့ကြိုးပါလိမ့်မယ်ကိုယ်ကရအခန်းနေစရာမလိုပါဘူးတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေသူတို့အခန်းပါလိမ့်မယ်ကိုယ်ကရကြိုပြီးတော့တရားသတ်မှတ်တဲ့အချိန်မတိုင်ခင်မှာတရားအလို့ချင်းဖြတ်ပြီးတော့အဘောရတဲ့စောင့်နေစရာမလိုပါဘူးတရားအလို့ချင်းပြည့်အောင်ထိုင်စေခြင်းပါတယ်နေစုံဆိုရင်လည်းဆန္ဒီထုံးမှတက်လာခဲ့ပေါ့တရားဖြုံးမှတက်လာခဲ့ပေါ့တရားမဖြုတ်ခင်လင်းနဲ့ကိုးနာရီဘွယ်လောက်ကလေးကအဘောရတဲ့တရားရုံစကားတွေပြောပြောနဲ့ဆုံးကတဲ့ပုဂ္ဂိုလ်တွေကဆုံးကတဲ့ပုဂ္ဂိုလ်ရဲ့မိတ်ဆွေတွေရောကိုနဲ့ကရင်အနီးနဲ့အနီးနာရှိတဲ့ပုဂ္ဂိုလ်တွေကအကုန်လုံးသိမ့်ကြုံပြီးတော့တက်လာတော့ရေးတာကရေးတာနဲ့မတူတော့ရောရောရောနဲ့အကြီးအကျယ်အမြတ်ဆိုးတယ်အဲ့ဒီလိုမဖြစ်စေချင်ပါဘူးအဲ့ဒါကြောင့်မို့လို့ဒီနေ့မှာမိမိမိသားစုများမလာနိုင်ရင်တော့ကိုယ်တိုင်တက်ကပ်ပေါ့မိမိရဲ့အိမ်သူရင်သားမိသားစုများလာခဲ့သည်ရှိတော့သူတို့ကပ်ခိုင်းပေါ့ကိုကတရားနဲ့ယေရှုဆက်ပေါ့တရားနဲ့လှူဒန်းပေါ့ဓမ္မပူဇာပေါ့ဘုန်းကြီးတို့ကတော့ဒီလိုပဲဖြစ်စေချင်ပါတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲခုလိုအချိန်တွဲမှာအစားတလုံးအတွက်နဲ့သိပြီးဘုန်းကြီးတို့ဈေးစာချက်တာလည်းသိမကြိုက်လာပါဘူးအဲ့ဒါကြောင့်မို့လို့ကိုယ်လိုပဲကိုလိုကြပါတရားလို့ရှင်ကိုပြည့်ပြည့်ဝဝလိုကြပါအစာသောက်တဲ့နဲ့ပတ်သက်ပြီးတော့ကိုကိုတိုင်လည်းပဲစည်းစားမချက်ပါနဲ့ဟွာလေးစားရင်တရားလေးစားရင်အဲရဟွာလေးလာဖို့တရားလေးလာဖို့အာဟာရသုံးဆောင်တဲ့နေရာမှာဘူးလေးကင်သွားပလင်းလေးကင်သွားနဲ့အင်မတန်ရုပ်ပြတ်ပါတယ်ဒီဆရာကလေးအတွင်းမှာတော့မှဒီလောက်ကလေးမှမချိုးကြနိုင်ဘူးလားမထိမ့်သိမ့်နိုင်ဘူးလားဆိုတဲ့သူများပြောเสียဖြစ်ရင်မကောင်းပါဘူးအဲဒါကြောင့်မလို့ဖြစ်နိုင်ရင်မဖြစ်မနေလိုအပ်တဲ့အစာအသောက်မှတပါစည်းစားမချက်စီခြင်းပါဘူးဖြစ်တယ်လို့လည်းပဲစားစီခြင်းပါလေမိမိအတွက်လည်းပဲဖြစ်တယ်လို့လည်းစားစီခြင်းပါလေရေတာကစီစဉ်ပေးတဲ့အစာအသောက်ဟာယောဂီတရားအနေနဲ့လုံလောက်တဲ့အနေအထားမှာရှိပါတယ်မလိုအပ်ပါဘူးအဲ့တော့မိမိတို့လည်းသိပြီးတော့စည်းစားမချက်စေချင်ပါဘူးဘုန်းကြီးတို့တို့လည်းသိပြီးတော့တောင်းဝန်တရားအနေနဲ့လုံမပေးစေချင်ပါဘူးဘုန်းကြီးတို့လည်းသိတော်သူတို့မြတ်တာပြီးတော့သုံးဆောင်တတ်ပါတယ်ဒါကတော့စားသောက်ပိုင်းပေါ့လေအဲ့တော့တရားလုံးချိန်နဲ့ပတ်သက်လို့သတ်မှတ်ထားတဲ့အချိန်ပြည့်ပြည့်ဝဝအ ਨੇ ဆုံးသတ်မှတ်ထားတဲ့အချိန်ပြည့်ပြည့်ဝဝတရားထုတ်ကြပါသတ်မှတ်ထားတဲ့အချိန်နဲ့ပို့ပြီးတော့အားထုတ်နိုင်ရင်ပို့ပြီးတော့ကောင်းပါတယ်အဲတော့မောင်းခေါက်တယ်ဆိုလို့ရှိရင်ဆရာတော်ကရောက်နေပြီယောဂီတွေကအဝမှာပဲရှိသေးတယ်ဒါမျိုးမဖြစ်ပါစေနဲ့ဘုန်းကြီးတို့လည်းအရင်ဘက်တည်းအရင်နှစ်တည်းကကြွတင်ပြီးတော့အောက်မှာဆင်းပြီးတော့ထိုင်ပေးနေတာပါပဲမောင်းခေါတာနဲ့ချက်ချင်းပြင်မောတန်းတက်တာပါပဲမလွတ်လာတဲ့ကိစ္စနဲ့ဘုန်းကြီးတို့အချိန်ဖြုံးပါအောင်အဲ့တော့ယောဂီများလည်းပဲမောင်းခေါတာနဲ့ဓမ္မဝင်တဲ့ဝင်နေအောင်ကြိုတင်ပြီးတော့စီစဉ်ထားကြစေခြင်းပါလေဆရာတော်ကြွလာတော့မှဟောနေရာပြည့်ဝင်ဒီနေရာပြည့်ဝင်အမတန်ရုပ်ပြတ်ဒါမျိုးဝင်ဖြစ်စေခြင်းပါဘူးပြန်ကြွတဲ့အခါမှာလည်းပဲဆရာတော်ပြန်ကြွပြီးမှထားတာကောင်းပါလေဆရာတော်မှဗလင်မောကမဆင်းရသေးဘူးနောက်ကရုပ်ရုပ်ဆိုတဲ့ရုပ်ပြတ်တယ် ဒါကတရားတဲ့ချိန်နဲ့ပတ်သက်လို့ပေါ့ဒါသတိပ္ပဏဂိမှုနဲ့ပတ်သက်လို့ကတော့ဘုန်းကြီးတို့ရဲ့စိတ်ထဲမှာမန္တာပြောရမယ်ဆိုရင်သိဘဝင်မကြလာပါဘူးဘဝင်မကြလို့လည်းပဲဒီလောက်လူအများကြီးကိုဘုန်းကြီးတို့အကုန်လုံးလိုက်လို့ပြေးနိုင်သလားဆိုတော့အကုန်လုံးလည်းလုံးမပြေးနိုင်ပါဘူးအဲဒါကြောင့်မို့လို့ကြကြမမလုံပွေးဖို့ကလည်းအမတန်ခက်ပါတယ်။နေရာတနေရာတည်းလည်းမဟုတ်တဲ့အခါကျတော့ဒီလောက်နေရာနှံပြားကြီးကိုဘုန်းကြီးတို့လည်းလိုက်ပြီးတော့မထိမ့်သိမ့်နိုင်ပါဘူး။အရင်တုန်းကတော့တန်ချက်စက်နဲ့ပြောပြီးဆိုပြီးတဲ့လေးထားလေးတွေဘုန်းကြီးတို့ရှိခဲ့ဖို့ပါတယ်။ဒါပေမဲ့ဒီနေ့ကို၃ခါလောက်နေ့စဉ်ပြောလာရတာပြောတဲ့ပုဂ္ဂိုလ်ဘက်ကနည်းနည်းရှက်လာတိတ်မပြောချင်တော့အဲ့ဒါကြောင့်မလို့နောက်ပိုင်းဘုန်းကြီးတို့သိမပြောတော့ပါဘူးအဲ့တော့ယောဂီများအနေနဲ့ကိုယ်နဲ့ကိုယ်ထင်းထင်းသိမ့်သိမ့်နဲ့နေပေးကြဖို့သတိပေးပါတယ်အပြင်ယောဂီများရောက်လာရင်လည်းအပြင်ယောဂီများကိုယ်နဲ့နီးစပ်တဲ့ယောဂီများကိုတပတ်သူစိတ်ကပြည့်ချင်ပြည့်မပြည့်ချင်နေသူတို့စိတ်ကပြည့်တဲ့အထက်မှာကိုယ်ကရောပြီးတော့မပါမိအောင်တော့ကြိုးစားကြဖို့အဲ့တော့ဘုန်းကြီးတို့ရဲ့အဓိကတောင်းဝန်ကတော့အခုဒီရှေ့ရှိနေတဲ့တရားစကားဝင်တဲ့ယောဂီများဟာခွန်ကြီးတို့ရဲ့အဓိကထင်သိရမယ့်တောင်းပါပဲ။ကျန်တဲ့အပြင်ကလာတရားနာတဲ့ပုဂ္ဂိုလ်များကတော့ခွန်ကြီးတို့အနေနဲ့တက်ရိုက်တောင်းမရှိပါဘူး။အဲဒါကြောင့်မလို့ပြင်ပုဂ္ဂိုလ်တွေအနေနဲ့ဈေးကရှိတာမရှိတာခွန်ကြီးတို့သိလည်းမပြောနိုင်ဘူး။အခုဒီရှေ့မှာရှိတဲ့ယောဂီများနဲ့ပတ်သက်လို့တော့ခွန်ကြီးတို့ထင်ပြရမယ့်တောင်းရှိတဲ့အတွက်ယောဂီများကိုခွန်ကြီးတို့အတတ်နိုင်ဆုံးတော့ပြောဆိုထိမ့်သိမ့်ပြီးတော့မှဖြစ်ပါတယ်အရဒါကအကြံမြင်စည်းကမ်းနဲ့ပတ်သက်လို့ပေါ့လေအရအလုံးပေးတရားအနေနဲ့ခဏဘုန်းကြီးတို့စပြောပါမယ်ခဏဒါတရားစကားမောရဲ့အကျိုးညတရားစကားမောတို့ရဲ့ထုံးစံအားဖြင့်ခဏညမှာအလုံးပေးတရားဟောစမြဲပါပဲနောက်ရနောက်ရများမှာလည်းပဲအလုံးပေးတရားဆက်ပြီးတော့ဟောပြီးတော့မှာပါဘုန်းကြီးတို့ဟောတယ်ဆိုတာနဲ့စီစီဖွင့်ပေးဖို့ပဲဘုန်းကြီးတို့စီစဉ်ထားပါတယ်အဲဒီတော့နောက်ရများမှာနေ့စဉ်နေ့စဉ်ဖွင့်ပေးတာကတက္ကန္တပေါ့လေနောက်ရများမှာသစ္စာတရားတွေဒီနေ့တစ်မျိုးပြောပြတာကတက္ကန္တပေါ့လေဒါပေမဲ့တရားစကားမွေးရထုံးစံအရာကနေ့ညမှာအလုံးပေးတရားထုံးစံအတိုင်းပြောပြဖို့ဘုန်းကြီးတို့မှာတောင်းအောင်ရှိပါတယ်အဲ့တော့လုံးပေးတရားပြောတော့မယ်ဆိုကြတဲ့ကဘုန်းကြီးတို့ယောဂီတွေအနေနဲ့ဟာဟာယောဂီဖြစ်နေပြီအဲ့ဒီစိတ်မွေးပါငါယောဂီဖြစ်နေပြီထုံးစံကတော့ခနေညမှာရှင်းပါသီလာယူရမှာပါ။ဘာဖြစ်လို့တော့ဆိုတော့ယောဂီအဖြစ်နဲ့စတဲ့ခံယူတဲ့အချိန်ဟာရှင်းပါသီလာခံယူခြင်းဖြင့်ယောဂီဖြစ်ခံယူတာပါပဲ။ကိုယ်ရင်စီးတဲ့ပုဂ္ဂိုလ်သည်တရဏဂုံဆောက်တရားသလို။ယဟန်ဝိတ္တပုဂ္ဂိုလ်သည်ကမောသာစရုပ်ဖတ်ပြီးတော့ယဟန်ဖြစ်သို့ဝေရရသလို။ယောဂီတယောက်ဟာလည်းပဲယောဂီဖြစ်ခံယူခြင်းဟာရှင်းပါသီလာခံယူခြင်းသည်ယောဂီဖြစ်သတ်မှတ်တဲ့အဓိပ္ပာယ်ပါပဲ။ဒါကြောင့်မလို့ခွန်ကြီးတို့ကတော့အခုလိုဟောဝါဒပေးတဲ့ညမှာပဲယောဂီဖြစ်နဲ့ခံယူတဲ့ပွဲမှာပဲရှင်းပါသီလာခံယူတာကြိုက်ပါလေ။ရှင်းပါသီလာခံယူလိုက်ခြင်းအပြင်ယောဂီဖြစ်ကိုယ့်ကိုယ်ကိုလည်းယောဂီဖြစ်နဲ့သတ်သတ်မှတ်မှတ်ခံယူလိုက်တာဖြစ်တယ်လို့အများပရိသတ်ကလည်းယောဂီဖြစ်သမ္မာပေးလိုက်ပြီးသားဖြစ်ပါတယ်အဲတော့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ယောဂီအဖြစ်နဲ့ခံယူတဲ့ပွဲဟာရှင်းပါသီလာယူလိုက်ခြင်းပဲလို့ဒီလိုအဓိပ္ပာယ်ရပါတယ်ထားပါတော့လေအဲတော့ယနေ့ခွန်ကြီးတို့ယောဂီတွေယောဂီအဖြစ်နဲ့ဒါခံယူလိုက်ပြီပေါ့နော်ယောဂီအဖြစ်နဲ့ခံယူလိုက်ပြီဆိုကြတဲ့ကောစိတ်ဓာတ်ကိုပြောင်းပလိုက်ပါစိတ်ဓာတ်ကိုပြောင်းပလိုက်ပါကိုယ့်အိမ်မှာရထဲရွာထဲကပါလာတဲ့စိတ်ဓာတ်မျိုးလုံးဝမရှိပါသေးနဲ့အဲ့ကိစ္စတွေအလုံးမေးထားလိုက်ပါစိတ်ဓာတ်ကိုပြောင်းပလိုက်ပါစောစောတုန်းက ရေးသားကိုလာစဉ်တော့ကအသက်သက်လက်လက်နဲ့သွားလိုက်လာလိုက်ရေးလိုက်မောလိုက်ဒီလိုပဲမဲလို့လည်းပဲယခုအချိန်ကစပြီးတော့သွက်သက်လက်လက်သွားလိုက်လာလိုက်ရေးလိုက်မောလိုက်မလုပ်ပါတော့နဲ့မလုပ်ပါနဲ့ယောဂီဆိုတာဟာယောဂီရဲ့အိန္ဒြေယောဂီရဲ့အသွင်သရယောဂီရဲ့အသွင်ပြင်ပြည့်စုံဖို့လိုပါတယ်သွားရလာတဲ့အခါသွက်သက်လက်လက်မသွားပါနဲ့ပြောပြောပြန်ပြန်မသွားပါနဲ့သွက်သက်သွက်သက်မသွားပါနဲ့လက်ရမ်းပြီးတော့မသွားပါနဲ့ဟိုဒီဒီကြည့်ပြီးတော့မသွားပါနဲ့ရက်လွှာချပြီးတော့သွားပါလက်ပိုက်ရင်ပိုက်မပိုက်ရင်လက်ကိုနောက်ပြေးပြီးတော့သွားပါသွက်သက်ပြန်ပြန်မသွားပါနဲ့ဓမ္မယုံထဲကပြန်တဲ့အချိန်ဖြစ်စေဓမ္မယုံထဲကိုလာတဲ့အချိန်ဖြစ်စေမိမိဆောင်ကထွက်လာကြတဲ့ကသွက်သက်သွက်သက်မဖြစ်ပါစေနဲ့စကားပြောပြောနဲ့မလာခဲ့ပါနဲ့ရလွာချပြီးတော့ကိုလိုကိုလိုကိုတရားကိုရှုမှတ်ပြီးတော့သတိပ္ပဏကိန်းပြီးတော့ကြောက်ဖို့လိုပါတယ်သတိပ္ပဏဆိုတဲ့သကလုံးသည်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုယ်တိုင်မာသတိပ္ပဏသုတ်တော်ကြီးမှာတတိယအခြေခံဝိပဿနာရဲ့အခြေခံတတိကိုဒီကတာဟောခဲ့တာဖြစ်တဲ့အတွက်သတိပ္ပဏနဲ့ကိန်းပြီးတော့ဘယ်ယောဂီမှတရားမရနိုင်ပါဘူးအဲကြောင့်မလို့သတိပ္ပဏအမတန်ရေးကြီးပါတယ်အဲဒါကြောင့်သတိပ္ပဏကိန်းပြီးတော့ဝင်လာခဲ့ပါသတိပ္ပဏကိန်းပြီးတော့ပြန်ကြွားကြပါယခုအချိန်ကနေစပြီးတော့ကိုယ်စိတ်ကိုကြံတန်းတဲ့စိတ်မရှိအောင်တုတ်တုတ်ပြပြအမှုရာမျိုးမဖြစ်အောင်လက်လို့စပယ်မပြောမိမဆုံမိအောင်ထိုင်နေသိသိနဲ့နေတတ်တဲ့အကျင့်လေးဖြစ်သွားအောင်တတိလေးကတ်လိုက်ပါ။ငါဟာယောဂီဖြစ်နေပြီယောဂီဖြစ်နေပြီဆိုတာမမေ့ပါနဲ့။စကားတခွန်ပြောတိုင်းပြောတိုင်းမဖြစ်လို့စကားပြောမိတိုင်းပြောမိတိုင်းငါယောဂီဖြစ်နေပြီငါယောဂီယောဂီကဒီလိုစကားမျိုးပြောတယ်လားမပြောတယ်မလားကိုယ်ကလည်းကိုယ်ချိန်ဆပြီးမှပြောတယ်မှပြောပါမပြောတယ်မပြောပါနဲ့။တဏှာဟိုနေရာဒီနေရာသွားမိတာမိရင်ဟာငါယောဂီငါတမ္မာပုဂ္ဂိုလ်မဟုတ်ဘူးဒီနေရာငါသွားတယ်လားမသွားတယ်ဘူးလားဒီလိုသွားတယ်လားမသွားတယ်ဘူးလားကိုယ်ကလည်းကိုတတိလေးထားပြီးတော့အမှတ်ရပြီးတော့ကိုယ့်ကိုယ်ကိုပြုပြင်ပေးပါဒါအခြေခံလေးတွေပါပဲအဲတော့ဝိပဿနာတရားအလုပ်ဆိုတာဟာဉာဏ်စခန်းမှာဉာဏ်ရဲ့အလုပ်ပါတိုးတော်လည်းပဲယခုလိုအခြေခံပြင်ဆင်မှုလေးတွေမပါဘဲနဲ့ဒီညာဘလို့မှပွင့်မလာနိုင်ဘူးညာပွင့်တယ်ဆိုတာညာပွင့်ချောင်းအလုပ်တွေလုံးမှညာပွင့်ညာပွင့်ချောင်းအလုပ်မလုပ်ဖက်နဲ့ဘလို့မှညာမပွင့်ဘူးအဲဒါကြောင့်ဓမ္မဂရိကဆရာတော်ဟောတဲ့တရားအားကိုးပြီးတော့ဒီဆရာတော်ဟောတဲ့တရားတို့နာရလို့ရှိရင်တော့တို့တရားရမှာပဲလို့ဒီလိုတော့မထင်ပါနဲ့အမေဘလို့သိတဲ့ကိုယ်အိမ်မှာဖြစ်တယ်ဆိုတာလိုပဲကိုယ်အားထုတ်မှကိုယ်ရတာပါတရားနာယုံနဲ့ညာနာကတရားနာညာကခန္ဓာဆိုင်ပြီးတော့တရားရနိုင်တယ်ဆိုတာအမတန်ရင့်တန်နဲ့ရင့်ကျက်တဲ့မြတ်စွာဘုရားလက်ထက်ကပုဂ္ဂိုလ်မျိုးကိုပြောတာပါခဏခဲ့မှဒီပုဂ္ဂိုလ်မျိုးအမတန်ရှားတော့ပါပြီစကုတ်ကြခဲကြိုးစားမှတရားရနိုင်တဲ့ခေတ်ဖြစ်နေပါပြီအဲဒါကြောင့်မလို့တရားနာယုံနဲ့တရားရလိမ့်မယ်လို့ဒီလိုလော်လော်နဲ့တော့မတွတ်ပါနဲ့ကိုယ်ကိုယ်တိုင်ကြိုးကြိုးစားစားအားထုတ်မှတရားရမှာပါအဲ့ဒါကြောင့်ပုဂ္ဂိုလ်စေမထားပါနဲ့ပုဂ္ဂိုလ်ပေါ်မှာမတင်ပါနဲ့ကိုယ်နာနေတဲ့တရားအပေါ်မှာအာယုံစိုက်ပြီးတော့အဲ့ဒီတရားသည်ကိုယ့်ရဲ့အသိနဲ့ကိုယ့်ရဲ့ဉာဏ်နဲ့ကိုက်မကိုက်ဒါလေးကိုကဲခတ်ပြီးတော့ကိုယ့်ရဲ့ဉာဏ်နဲ့ကိုယ့်ရဲ့အသိနဲ့ကိုက်လောက်တဲ့တရားဆိုသေသေးချာချာနာသာပြီးလို့ရှိရင်လည်းတည်တည်ချာချာအားထုတ်။အဲဒီလိုအားထုတ်ခြင်းအားဖြင့်တရားဟောတဲ့ဆရာသမားကိုလည်းကျေးဇူးဆရာရောက်တယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုလည်းပူဇော်ရာရောက်တယ်။သာသနာတော်ကြီးကိုလည်းချီးမြှောက်ရာရောက်ပါတယ်။သာသနာဗြဟ္မစရိယမဂ္ဂဗြဟ္မစရိယဆိုတာဒါပြောတာပါ။အဲဒါကြောင့်တရားနာပြီးရင်တရားနာယုံနဲ့တရားရလိမ့်မယ်လို့အဲဒီလိုတော့မတမ်းမတ်ပါနဲ့။ကိုယ်တိုင်ကြိုးကြိုးစားစားအားထုတ်စီခြင်းပါလေ။အဲ့ဒီလိုအားထုတ်ဖို့အတွက်ပရမအဆုံးဘုန်းကြီးပြောချင်တာက အိန္ဒိရီလုံးကြုံမှာသတိပဋ္ဌာန်ကိန်းမှာတရားပေါ်မှာအာယုံစိုက်ပါအရှုခံတရားကိုသိအောင်လုပ်ပါဒီတော့အရှုခံတရားဆိုတာဘာတွေလဲအရှုခံတရားဆိုတာဟာပါဠိလိုတော့ဓမ္မပေါ့ဓမ္မကိုမြန်မာလိုတော့တရားလို့ဒီလိုဘာသာပြန်ရတာပေါ့အဲ့တော့မြန်မာလိုတရားလိုဘာသာပြန်ပြီးတော့အဲ့ဒီတရားဆိုတဲ့သကလုံးကိုနေရာတကာမှာသုံးလိုက်တဲ့အခါကျတော့သကလုံးကသိကျပြန်လုံးပြီးတော့ခြုံမင်းငုံမင်းမဖြစ်တော့ဘူးဖြစ်သွားတာအဲ့ဒီတော့ခြုံမင်းငုံမင်းဖြစ်တော့တဲ့အနေအထားမျိုးကိုခွန်ကြီးတို့ပြင်ပြီးတော့ပြောပြလိုက်ပါမယ်ဓမ္မဆိုတာတဘာဝဓမ္မဆိုတာတဘာဝဒါလေးမှတ်ထားပါနော်ဓမ္မဆိုတာတဘာဝအဲ့တော့တရားတော်တရားပဲဒါပေမဲ့အဲ့ဒီတရားသည်သဘာဝတရားပညာတရားမဟုတ်ဘူးပရမတရားအကောင်းထည်မဟုတ်ဘူးသဘာဝတရားအဲ့ဒီသဘာဝတရားကလေးကိုသိအောင်ကြိုးစားရအောင်အဲ့ဒီသဘာဝတရားကလေးသည်ဒီနေရာမှာရှုခံတရားပဲအဲ့ဒါလေးတော့မှတ်ထားပေါ့ပုံမှန်သရအကောင်းထည်တကယ်အစစ်မှပုံမှန်သရအကောင်းထည်ကြီးတွေ့တယ်ပဲဒါသည်ဓမ္မအစစ်မဟုတ်ဘူးအစစ်မှာကောင်းတဲ့ကြီးမဟုတ်ရင်တောင်မှစိတ်ထဲမှာပေါ်လာတဲ့အတိတ်အယိမ့်နိမိတ်တွေပုံရိပ်ပြောပါတော့နော်အဲ့ဒီအယိမ့်နိမိတ်တွေကိုတကယ်ရှိလို့ထင်ပြီးတော့အကောင်းအထည်သဘောမျိုးထင်ပြီးတော့အဲ့ဒါကိုစိတ်ထဲမှာစွဲနေရင်လည်းပဲဒါလည်းအရှုခံတရားမဟုတ်အဲ့ဒါကြောင့်ဘုန်းကြီးတို့ပြန်ပြောပါမယ်ပုံမှန်သရာကောင်းထဲကိုမြင်နေခြင်းသည်ဓမ္မကိုမြင်တာမဟုတ်ဘူးနံပါတ်1နောက်တစ်ခဏပါနှစ်ကပုံမှန်သရာကောင်းထဲမဟုတ်ရင်တောင်မှစိတ်ထဲမှာပေါ်လာတဲ့အာယုန်နမိတ်အယင်နမိတ်အဲ့ဒါတွေကိုတကယ်ရှိတယ်ထင်ပြီးတော့အဲ့ဒါတွေကိုစိုက်ကြည့်နေရင်လည်းပဲဒါတွေလည်းဓမ္မမဟုတ်ဘူးအရှုခံဓမ္မမဟုတ်ဘူးအရှုခံဓမ္မသရာဟာပုံမှန်သရာအကောင်အထည်မရှိဘူး။အယိမ့်နမိတ်အနေနဲ့လည်းပုံမှန်သရာပုံစံမျိုးပေါ်မလာဘူး။သဘာဝတရားလေးတွေပဲတွေ့နေရတာပဲ။အဲ့ဒီသဘာဝတရားကလေးဆိုတာအမတ္တသိမ်မွေ့တာပေါ့။အမတ္တသိရခဲ့တယ်အမတ္တသိမ်မွေ့တယ်။အဲ့ဒီတော့သိမ်မွေ့တဲ့ဓမ္မကလေးတွေကိုဂရုတစိုက်ကြည့်နိုင်မှတွေ့တာ။ဂရုတစိုက်မကြည့်နိုင်ရင်မတွေ့နိုင်ဘူး။အဲ့တော့ဂရုတစိုက်ဆိုတာဘာပြောတာလဲမေးတော့တတိနဲ့သမာဓိတွေ့တာကပညာဂရုတစိုက်ဆိုတာကတတိနဲ့သမာဓိတွေ့တာကပညာအဲ့ဒါလို့ဂရုတစိုက်ကြည့်ပါတေးသေးချာချာကြည့်သေးချာကြည့်မျက်လုံးကလေးမှိတ်ပြီးတော့သေးချာစိုက်ကြည့်ခန္ဓာကိုယ်နှံပြထင်ရှားတဲ့နေရာလေးစိုက်ကြည့်ပုံမှန်သနာတွေ့နေရင်မဟုတ်သေးဘူးအကောင်အထည်အတွင်းနေရင်မဟုတ်သေးဘူးအယိမ့်နိမိတ်တွေတွင်းနေရင်ဒါလည်းမဟုတ်သေးဘူးတခါတခါစိတ်ထဲမှာပေါ်လာတယ်အာယုန်နိမိတ်တွေအဲ့ဒီအာယုန်နိမိတ်တွေတွင်းနေရင်ဒါလည်းဓမ္မအစစ်မဟုတ်သေးဘူးနောက်ဆုံးကုံကုံပြောကြပါစို့တဘာဝတရားကလေးတွေကိုတွေ့နေတဲ့အချိန်မှတောင်မှဓမ္မတဘာဝတရားကလေးတွေကိုတွေ့နေတာတောင်မှအဲ့ဒီသဘာဝတရားကိုငါဆိုတဲ့အမြင်လေးနဲ့သွားသုံးသပ်မိရင်ကိုပဲမှားပါပြီဓမ္မတော့ဓမ္မပဲဓမ္မကိုတွေ့တာတော့မှန်တယ်ဒါပေမဲ့ငါနဲ့သွားသုံးသပ်မိတဲ့အတွက်မှားသွားတယ်အဲ့ဒါကိုတက္ကရာဒိဋ္ဌိလို့ခေါ်တယ်ရှင်သန္နာတို့လို့ပေါ့နော်ရှင်သန္နာဟာဓမ္မကိုမတွေ့တဲ့ပုဂ္ဂိုလ်မဟုတ်ဘူးတွေ့တယ်ဘယ်ရှင်မှတွေ့တယ်ဆိုတော့မြတ်စွာဘုရားတက်တော်တရားရှိစဉ်တုန်းမှာပဲတွေ့တာလားမြတ်စွာဘုရားမရှိတော့တဲ့နောက်ဟိုမိဂရဝန်တော်မှာပဲတွေ့တာလားဒါတော့တိတိကျကျမပြောနိုင်ဘူးစာထဲမှာသတ်မှတ်မထားဘူးဒါပေမဲ့နောက်ပိုင်းမှာသူတွေ့တာတော့မှန်တယ်သို့တော်တွေ့ပင်တွေ့냐တော့လည်းပဲသဘာဝကိုတွေ့နေပေမဲ့အဲ့ဒီသဘာဝအပေါ်မှာသူကငါနဲ့သွားဆွဲလိုက်တယ်သဘာဝလည်းတွေ့တယ်သဘာဝဆိုတာယုံနံပေါ့နော်သဘာဝလည်းတွေ့တယ်အဲ့ဒီသဘာဝရဲ့ဖြစ်သဘောပြသဘောလေးလည်းတွေ့တယ်ဒါပေမဲ့ငါနဲ့သွားဆွဲမိတယ် အဲ့လိုငါနဲ့သွားဆွဲမိတဲ့အတွက်ရူပန္တတော်သမနုပ္ပတ္တိဝရဏန္တတော်သမနုပ္ပတ္တိစားတဲ့စကားအရာမှားပါတယ်အဲ့တော့ဒီနေရာမှာနှစ်ပိုင်းပေါ့နော်ဘုန်းကြီးတို့ပြောတာနှစ်ပိုင်းနံပါတ်၁ကပုံမှန်သရမတွေ့ပါနဲ့အရင်နှမိတ်တွေကိုတဘာဝတရားလို့မထင်ပါနဲ့ပုံမှန်သရကိုလည်းတဘာဝတရားလို့မထင်ပါနဲ့ပုံမှန်သရံဒီပုံမှန်သရံမယ်အကောင့်တဲ့ဒီအကောင့်တဲ့ပဲဒီဘောင်ကခြေလဲဒီဒီဘောင်ကခြေလဲပဲဒါပညာတရားတွေသူတည်တဘာဝမဟုတ်ဘူးအဲစိတ်ထဲမှာပေါ်နေတဲ့ယေနမိတ်တွေကြောင်းနေကံနေဖျားတွေဇီရီတွေပထိုးတွေအယောင်လင်းနေခန္ဓာကိုယ်ကြီးမြောက်ကျနေသလိုလူတွေထဲမှာလွင့်နေသလိုလိုဒါမျိုးတွေပေါ့အဲ့ဒါတွေကယေနမိတ်တွေတကယ်မဟုတ်ဘူးအဲ့ဒီမောက်တာတွေကိုအဟုတ်ထင်ပြီးတော့နေတာမျိုးသာတဘာဝကိုမမြင်ဘူးလို့ခေါ်တယ်အဲ့တော့တဘာဝမမြင်ဘူးပုံမှန်သနာကိုမြင်နေတယ်အဲ့တော့ပုံမှန်သနာမြင်တဲ့အပိုင်းမှာလည်းနှမျိုးသိကြမှတ်ပါပုံမှန်သနာပညာကိုမြင်တယ်ဆိုတဲ့အပိုင်းမှာလည်းနှမျိုးရှိတယ်နံပါတ်၁ကတကယ်ပုံမှန်သနာစိတ်ကိုမြင်နေတာမခြေတော့ကနားတယ်ဆိုခြေတော့ကိုမြင်နေတယ်ဒုက္ခနာရဲဆိုဒုက္ခကိုမြင်နေတယ်စိတ်ထဲမှာစိတ်ထဲမှာမြင်တာပေါ့နော်မျက်စိကတော့မှိတ်ထားလို့မမြင်ဘူးအာဒုက္ခနာနေတယ်ခြေထောက်ကကဲနေတယ်ပေါင်ကနာနေတယ်ဒုပေါင်ကခြေလက်ကိုမြင်နေတယ်စိတ်ထဲမှာမြင်နေတယ်အဲဒီလိုတကယ်ရှိတဲ့ပုံမှန်သနာကိုမြင်နေတာကတစ်မျိုးတကယ်မရှိတဲ့ပုံမှန်သနာတကယ်မဟုတ်ပေမဲ့စိတ်ထဲမှာအရင်းနှမိတ်တွေကိုပဲပုံမှန်သနာထင်ပြီးတော့မြင်နေတာမျိုးဒါလည်းပုံမှန်သဏ္ဍာန်မြင်တဲ့သဘောပဲပေါ့နော်အဲ့တော့ပုံမှန်သဏ္ဍာန်မဟုတ်ပုံမှန်သဏ္ဍာန်ကိုမြင်နေတဲ့နေရာမှာနှစ်ပိုင်းရှိတယ်နံပါတ်၁အပိုင်းကပုံမှန်သဏ္ဍာန်အစ်စ်ကိုမြင်နေခြင်းနော်နံပါတ်၂အပိုင်းကပုံမှန်သဏ္ဍာန်အစ်စ်မဟုတ်တဲ့အရင်းနှမိတ်ကိုပုံမှန်သဏ္ဍာန်ဆိုတဲ့အမြင်နဲ့မြင်နေခြင်းအဲ့လိုမြင်နေရင်ဒါပညာနမိတ်တွေခေါ်တယ်အာယုံနမိတ်တွေတမထာရဲ့နမိတ်တွေအဲ့ဒါဒီရှုကံမဟုတ်ဘူးဟုတ်ပြီနှမျိုးလုံးမှားတယ်ပေါ့နော်နှမျိုးလုံးမှားတယ်ကျေဟုတ်ပြီတဘာဝတရားကိုမြင်ပြီတဘာဝတရားကိုမြင်တဲ့နေရာမှာသူလည်းနှစ်ပိုင်းရှိတယ်တစ်ပိုင်းကတဘာဝကိုတဘာဝအတိုင်းမြင်တာကတစ်မျိုးနော်တဘာဝကိုတဘာဝအတိုင်းမြင်တာကတမျိုးစိတ်ထဲမှာမှတ်တာနော်စိတ်ထဲမှာမှတ်တာဟောပါဇာကနှုတ်ကမင်းနှုတ်ကပြေနှုတ်ကမင်းနှုတ်ကပြေလိုက်ဖြေတာကောင်းပါတယ်ခေါင်းကြီးတို့လည်းကြိုက်ပါတယ်ဒါပေမဲ့တခါတခါကျတော့ဘာဖြစ်လဲဆိုတော့မေးတဲ့မေးခွန်းအာယုံစိုက်ပြီးတော့လိုက်ဖြေဖို့ကြိုးစားနေရတာနဲ့ဖြေပြီးသားစကလုံးမေးသွားတာမျိုးတွေအများကြီးပဲဖြေတာဖြေနေကြတရားပွဲကထသွားတဲ့အခါတော့ဘာတလုံးမှမမှတ်မိတော့ဒါကြောင့်ခေါင်းကြီးကခေါင်းကြီးတို့ပရိသတ်တွေကိုစိတ်ထဲမှာတလုံးချင်းမမင်းနေစီခြင်းလို့ဘုန်းကြီးတို့ယောဂီတွေကိုအာယုံနှမျိုးဖြစ်မှာဆိုလို့ပြည့်စည်စည်ပြောပြနေခြင်းဖြစ်တယ်အဲ့တော့ပြန်ပြောမယ်ပုံမှန်သဏ္ဍာန်ကိုအကောင်အထည်ကိုမြင်တဲ့နေရာမှာနှမျိုးနှစ်ပိုင်းရှိတယ်နံပါတ်၁ကပုံမှန်သဏ္ဍာန်အစ်စ်ကိုစိတ်ထဲမှာမြင်နေတာဒုက္ခနာတဲ့ခြေတုံးကကျင်တဲ့ပေါင်ကကြိုက်တာအကြောကရလိုက်တာအပံကလေးတိုက်လိုက်တာအပံကအတောကြအပြင်းမကလေးတိုက်လို့အနေကပူလိုက်တာဒါတကယ်ပုံမှန်သဏ္ဍာန်ဒီအရာဝတ္ထုတွေကိုစိတ်ထဲမှာသွားအာယုံပြုတ်နေတယ်။နေကပူလိုက်တာအပံကလေးတိုက်လိုက်တာဒီပံကလေးဘယ်လိုလုပ်ရမလဲစသဖြင့်ပေါ့နော်။ဟာအဲကွန်လေးရအေးလိုက်တာအောက်ကကြံမြင်ကဖြာကခုလုခုလုဖြစ်နေလိုက်တာအဲ့ဒီလိုပညာနမိတ်ပုံမှန်သဏ္ဍာန်ကိုပုံမှန်သဏ္ဍာန်အတိုင်းမြင်နေတာကအမြင်တစ်မျိုးဒါလည်းမှားတယ်။အဲ့ဒီမြင်တဲ့တရားထိုင်လို့မရဘူး။ဒါအရှုပ်ကတရားမဟုတ်ဘူး။စိတ်ထဲမှာမှတ်ထားပါစိတ်ထဲမှာမှတ်ထားပါ။မှတ်မိအောင်မှတ်ထားပါ။စိတ်ထဲမှာမှတ်နေပါ။နောက်တစ်ခါနံပါတ်2ကနောက်တစ်ပိုင်းကပါလေ။တကယ်ပုံမှန်သဏ္ဍာန်အစ်စ်တော့မဟုတ်ဘူး။ဒါပေမဲ့စိတ်ထဲမှာပုံမှန်သဏ္ဍာန်လို့ထင်နေတာကိုကခန္ဓာကိုကဒီနေရာမှာထိုင်နေတယ်တကယ်ခန္ဓာကိုကြီးကတော့ထိုင်နေတယ်ဒါပေမဲ့စိတ်ထဲမှာပေါ့ပါပြီးတော့ လေထဲမှာမြောက်နေသလိုမျိုးအာစိတ်ထဲမှာဖျားဖူးနေရတယ်ပြတ်တက်တွေတွေးနေရတယ်ကြောင်ကံဖျားတွေတွေးနေရတယ်အယောင်လင်းတွေတွေးနေရတယ်ဘာယောင်လင်းမှလည်းမရှိဘဲနဲ့စိတ်ထဲမှာထင်းနေတာအဲ့ဒါမျိုးဒါလည်းပုံမှန်တဲ့ပညာနမိတ်ကိုထင်းတဲ့သဘောပဲအဲ့ဒီနှစ်မျိုးလုံးမှားတယ်ပေါ့နော်အဲ့ဒီနှစ်မျိုးလုံးမှားတယ်ဒါတရားရဲ့အခြေခံပဲတကယ်လို့ကိုမြင်တဲ့အမြင်တွေအဲ့ဒီအမြင်မျိုးဖြစ်လာခဲ့ရင်အဲ့ဒီအမြင်နှစ်မျိုးလုံးမှားတယ်လို့သာမှတ်လိုက်ဟုတ်ပြီမှတ်တာပေါ့နော်မှတ်ပြီလောက်ပါပြီဒီလောက်ဆိုကျွန်တော်တခါကြတော့သဘာဝကိုမြင်ပြီဟုတ်ပြီနော်သဘာဝကိုမြင်ပြီယောသဘာဝနန္ဒဘာဝယောသဘာဝသည်ဘုန်းကြီးတို့ကျေလွင်းတော့မပြောတော့ဘူးဖောက်ပြန်တဲ့သဘောပေါ့နော်ဒါလည်းကျင်နေကြိုက်တယ်ခဲ့တယ်ဒါလည်းယောရဲ့သဘာဝပဲပူတယ်အေးတယ်ဒါလည်းယောရဲ့သဘာဝပဲတမ္မာအဖြစ်ပြောရင်တော့ပင်္ဂါလီကြောင့်အေးတယ်ပြောချင်းပြောမှာပေါ့နော်လေတိုက်လို့အေးတယ်ပြောချင်းပြောမှာပေါ့အေးတာသည်လေလေမဟုတ်ဘူးအေးတာကကိုယ်စိတ်ထဲမှာဖြစ်နေတာကိုယ့်ရဲ့ခံစားချက်ကအေးနေတာဒါလေးသိကြမှာနော်ကိုယ့်ရဲ့ခံစားချက်ကအေးနေတာကိုယ့်ရဲ့ခံစားချက်ကပူနေတာလေကလည်းပူတာမဟုတ်ဘူးနေကလေကလည်းအေးတာမဟုတ်ဘူးနေကလည်းပူတာမဟုတ်ဘူးကိုယ့်ရဲ့ခံစားချက်ကပူနေတာဆိုလိုရင်းကတော့ပူတယ်လို့သတ်မှတ်တာကိုယ့်ရဲ့ခံစားချက်အေးတယ်လို့သတ်မှတ်တာကိုယ့်ရဲ့ခံစားချက်နေသည်နေရဲ့သဘာဝလေသည်လေရဲ့သဘာဝသူ့သဘာဝနဲ့သူဖြစ်နေတာသည်ရုပ်ရဲ့ပေါက်ပြမှုနော်သူ့သဘာဝနဲ့သူဖြစ်နေတာသည်သူရဲ့သဘာဝအဲ့ဒီသဘာဝလေးကိုကြည့်ပူရင်ပူတဲ့သဘာဝကိုကြည့်အင်းရင်အဲ့တဲ့သဘာဝကိုကြည့်သူ့သဘာဝကိုသဘာဝအတိုင်းမြင်ဖို့လိုတယ်နာရင်နာတဲ့သဘာဝကိုကြည့်ကျင်ရင်ကျင်တဲ့သဘာဝကိုကြည့်ကပ်ရင်ကပ်တဲ့သဘာဝကိုကြည့်သဘာဝကိုသဘာဝအတိုင်းမြင်နေဖို့လိုတယ်အဲ့ဒီတည်းမှာလေစီလဲစိတ်မရောက်စေနဲ့နေစီလဲစိတ်မရောက်စေနဲ့ပံကာစီလည်းစိတ်မရောက်စေနဲ့လေတို့နေတို့ပံကာတို့ဆိုရင်သွားပြီးသားပညာဖြစ်သွားပြီပုံမှန်တရံဖြစ်သွားပြီဟုတ်ပြီအဲ့ဒီပုံမှန်တရံမပါဘဲနဲ့သဘာဝကိုမြင်ပြီဟုတ်ပြီသဘာဝကိုမြင်ပြီဒါလေးကဖောက်ပြန်တဲ့သဘောလေးပဲဒါယုတ်ဒါလေးကသိတဲ့သဘောလေးပဲဒါနံဒါလေးကခံစားတဲ့သဘောလေးပဲဒါနံဟုတ်ပြီအဲ့ဒီသဘာဝကိုမြင်နေရင်တောင်မှအဲ့ဒီသဘာဝကိုငါနဲ့တော့ဆွဲမိတယ်ဆိုရင်မှားပါပြီ။နော်။အခုနောက်တော့ကပုံမှန်သရမြင်တာကနှစ်ပိုင်းနှစ်ပိုင်းလုံးမှားတယ်။သိကြမှတ်ပေါ့နော်။ပုံမှန်သရအကောင်အထည်ရောက်ထုတ်ကိုမြင်တာကနှစ်ပိုင်းနှစ်ပိုင်းလုံးမှားတယ်။အခုပုံမှန်သရမတွေ့တော့ဘူး။သဘာဝကိုတွေ့နေပြီ။အဲ့ဒီသဘာဝတွေ့နေတာတော့မှငါနဲ့တော့ဆွဲရင်မှားတယ်။ငါနဲ့ဘာမှမဆိုင်တဲ့သဘာဝစစ်စစ်ကိုမြင်မှမှန်တယ်။အဲ့တော့အခုအမြင်လေးမျိုးပြောတဲ့အထက်မှာနောက်ဆုံးတစ်မျိုးပဲအမှန်ရှေ့ပိုင်းသုံးမျိုးကအမှားသဝိပဿနာရဲ့အခြေခံပဲဝိပဿနာရဲ့အခြေခံပဲအဲ့ဒီသဘောနားမလည်ရင်ဝိပဿနာမှာလမ်းမှမရောက်နိုင်ဘူးအဲ့တော့ပြန်ပြောမယ်နောက်ဆုံးနှစ်မျိုးပြန်ပြောမယ်နောက်ဆုံးနှစ်မျိုးကသဘာဝကိုမြင်ပြီးပုံမှန်သဏ္ဍာန်လုံးဝမတွေ့ဘူးပံကာလိုလည်းမစိတ်ထဲမှာမူးပတ်ဘူးเนาะနေလိုလည်းမူးပတ်ဘူးလေလိုလည်းမူးပတ်ဘူးဒါပူတဲ့သဘောလေးဒါအေးတဲ့သဘောလေးဒါနာတဲ့သဘောဒါကျင်တဲ့သဘောဒါကြိုက်တဲ့သဘောဟုတ်ပြီသဘာဝကိုသဘာဝအတိုင်းတွေ့ပြီမှန်တယ်ဒါပေမဲ့အဲ့ဒီသဘာဝကိုငါနဲ့သွားဆွဲလိုက်တယ်မှားပါပြီဒိဋ္ဌိဖြစ်သွားပြီအဲ့ဒါသက်ကာယဒိဋ္ဌိရှင်းဆန္ဒအဲ့ဒီလိုဖြစ်သွားတာအဲ့ဒါသဘာဝမတွေ့ဘူးလားတွေ့တယ်ရှင်းဆန္ဒတွေ့တယ်ဖြစ်တာမတွေ့ဘူးလားတွေ့တယ်ပြက်တာမတွေ့ဘူးလားတွေ့တယ်ဒါပေမဲ့ငါနဲ့သွားဆွဲမိတယ်ပြက်သွားတာတွေ့တော့ငါပြက်တယ်ဖြစ်တာတွေ့တော့ငါဖြစ်တယ်ဒီလိုယူလိုက်တာကိုတကယ်ဖြစ်တာငါဖြစ်တာမဟုတ်ဘူးသဘာဝတွေဖြစ်တာတကယ်ပြက်တာငါပြက်တာမဟုတ်ဘူးသဘာဝပြက်တာတကယ်နာတာငါနာတာမဟုတ်ဘူးသဘာဝတွေဖြစ်နေတယ်ကျင့်တာဒီငါမဟုတ်ဘူးငါနဲ့မဆိုင်ဘူးသဘာဝတွေဖြစ်နေတယ်ကြိုက်တာဒီငါမဟုတ်ဘူးငါနဲ့မဆိုင်ဘူးသဘာဝတွေဖြစ်နေတယ်ပူတာလည်းငါမဟုတ်ဘူးသဘာဝတွေဖြစ်နေတယ်နာတာလည်းမဟုတ်ငါမဟုတ်ဘူးသဘာဝတွေဖြစ်နေတယ်အဲ့ဒီသဘာဝတွေဖြစ်နေတာသဘာဝကိုသဘာဝအတိုင်းမြင်ရင်ဒါမှန်သွားပြီသဘာဝကိုသဘာဝအတိုင်းမမြင်ဘဲနဲ့နာတော့ငါနာတယ်ကျင်တော့ငါကျင်တယ်ဖြစ်တော့ငါဖြစ်တယ်ပြက်တော့ငါပြက်တယ်ငါပြက်သွားတော့ငါဘယ်လိုလုပ်ရပါမလဲငါဘယ်လိုအားကိုးရပါမလဲဆိုတဲ့ အတွင်မျိုးရှင်ဆန္ဒဝင်သွားသည့်အတွက်ဒိဋ္ဌိဝင်သွားလို့ဝိပဿနာဉာဏ်မပေါ်ဘူးဖြစ်သွားတာဝိပဿနာဉာဏ်ရဲ့လို့တော့ရေဖတ်တမ်းမှတော့ပေါ်လာတယ်ဒါပေမဲ့အဲဒီဝိပဿနာဉာဏ်ကိုဒိဋ္ဌိနဲ့ပြန်ဖုံးသွားတဲ့အတွက်ဝိပဿနာဉာဏ်မြုပ်သွားတယ်အဲ့တော့ဘုန်းကြီးတို့ယောဂီတွေလည်းရှင်ဆန္ဒလို့မဖြစ်စေနဲ့ငါဆိုတဲ့အစွဲကိုပြောက်အောင်လုပ်ငါဆိုတဲ့အမြင်မပါစေနဲ့အဲ့ဒီလိုငါဆိုတဲ့အမြင်ပါမှာစိုးလို့မဟုတ်ဆရာတော်ဘုရားကြီးကဝိပဿနာမရှုခင်ဒိဋ္ဌိဖြုတ်တိတ်အရေးကြီးပါလေတိတ်အရေးကြီးပါလေတိတ်အဓိပ္ပာယ်ရှိတဲ့စကားပါဝိပဿနာမရှုခင်မှာဒိဋ္ဌိဖြုတ်ဒိဋ္ဌိဖြုတ်အမှန်တရားအရေးကြီးတဲ့စကားပါအဲ့ဒီလောက်ကမှမှန်မှန်ကန်ကန်မလုံနိုင်ရင်ဒီဝိပဿနာဖြစ်ကုန်ဖြစ်ကောင်းပြီဒါဖြင့်ဝိပဿနာကံဓာတ်ရောက်လာပြီဝိပဿနာကံဓာတ်ရောက်လာတဲ့အခါကျတော့အဲ့ဒီအမြင်ကလေးမြင်တဲ့အချိန်မှာပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိအမြင်ကလေးမပါအောင်ကြိုးစားပုဂ္ဂိုလ်တ attva ငါဆိုတဲ့ဒိဋ္ဌိအမြင်ကလေးမပါအောင်ဘယ်ကလေးကကြိုးစားရမလဲအခုကလေးကကြိုးစားအခုကလေးကကြိုးစားအခုကရေကဒိဋ္ဌိဖြုတ်တာဒိဋ္ဌိအမြင်ကိုအခုကရေကခွာတာအဲ့တော့ဒိဋ္ဌိဖြုတ်တယ်ဆိုတာဘာပြောတာလဲပြောမယ်ဆိုရင်တော့ဖြစ်တာမြင်ဗာဒိဋ္ဌိစင်ပြက်တာမြင်ဗာဒိဋ္ဌိစင်ဒါကတော့ဆိုရတာဆိုသွားလိုက်တာတကယ်တမ်းကျတော့စိတ်ထဲမှာဘာခံစားချက်မှမပါဘူးဘုန်းကြီးတို့သိပါတယ်ယောဂီတွေမေးလိုက်ရင်တော့ဖြစ်နေတာကြီးပဲအခုနောက်မဲ့ဘုန်းကြီးတို့ကသိတော့မမေးကျင်တော့ဘာလို့မမေးကျင်တယ်လဲဆိုတော့ယောဂီတွေကအလိုရနေပြီ။ဘယ်ဘက်ကမေးမေးဖြေတတ်နေတဲ့ယောဂီတွေဖြေတတ်နေကြပြီ။ဖြေတတ်ယုံနဲ့ခရီးမရောက်ဘူးဆိုတာဘုန်းကြီးတို့တဖြည်းဖြည်းသဘောပေါက်လာတယ်။ဖြေတတ်ယုံနဲ့ခရီးမရောက်ဘူး။စိတ်ထဲမှာညံထဲမှာသဘောပေါက်ခရီးရောက်တယ်။အဲ့ဒါဘုန်းကြီးတို့ယောဂီတွေကိုဘုန်းကြီးကနောက်ပိုင်းတရားဟောတဲ့အခါမှာဒီပုံစံလေးတွေပြင်ပြီးဘုန်းကြီးဟောပေးတယ်။မဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒိယကိုလွှဲချော်ပြီးတော့တလွတ်တချော်ဟောနေတာမဟုတ်ပါဘူး။ဒါပေမဲ့ယောဂီများရဲ့လိုအပ်နေတဲ့လိုအပ်ချက်ကလေးတွေကိုဘုန်းကြီးကဖြည့်ဆက်ဖြည့်ဆက်ပြီးတော့ဟောပြတဲ့သဘောပါ။အဲ့တော့လိုအပ်နေတာဘုန်းကြီးတို့ယောဂီတွေမှာဘာလိုအပ်နေသလဲ။အလွတ်ရတာကြာလာတဲ့အခါကျတော့ယိုးသွားတယ်။အလွတ်ရတာကြာလာတော့ယိုးသွားတယ်။ယိုးသွားတော့ပါဇက်ကသာဖြေနေတယ်စိတ်ကတခြားမှာစိတ်ကဒီထဲမှာစိတ်ဝင်စားဘူးသဘောပေါက်သလားဆိုတော့လည်းမပေါက်ဘူးပါးစားကတော့ဖြေးနေတာလေဖြေထက်ယုံနေလဲခီးမရောက်စိတ်ထဲနှုတ်ကနေပြီးတော့ကြက်ထားယုံနေလဲဝိပဿနာဆိုတာလုံးရင်းမရောက်တကယ်ကိုသဘောပေါက်ထားမှာသဘောပေါက်ယုံနေတယ်မကဘူးအဲ့ဒီအတိုင်းဖြစ်အောင်လဲကြိုးစားထားမှာအဲ့ဒါကြောင့်ဝိပဿနာမရှိခင်ဒိဋ္ဌိဖြုတ်ဆိုတာဘာပြောတာလဲမေးတော့ဒိဋ္ဌိအမြင်မမြင်အောင်ကြိုးစားပါဒိဋ္ဌိအမြင်မမြင်ပါစေနဲ့လို့ပြောတာအဲ့ဒါလေးရှင်းရှင်းလင်းလင်းမှတ်ထားပါဒိဋ္ဌိအမြင်မမြင်ပါစေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မမြင်ပါစေနဲ့ဘယ်နေရာမှာမမြင်ရမှာလဲဘယ်နေရာမှာမှမမြင်ပါစေနဲ့သွားတဲ့နေရာလဲပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပအောင်သွားပါစားတဲ့နေရာမှာလဲပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပအောင်ကြိုးစားပြီးတော့စားပါထိုင်တဲ့အခါမှာလည်းပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပေါအောင်ကြိုးစားပြီးတော့ထိုင်ပါအချိန်တိုင်းအချိန်တိုင်းမှာပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပါပါစေနဲ့အဲ့ဒါဒိဋ္ဌိဖြုတ်တာပဲဝိပဿနာမရှုခင်မှာဒိဋ္ဌိဖြုတ်တာပဲဝိပဿနာမရှုခင်မှာဒိဋ္ဌိအမြင်ကိုပြောင်းပလိုက်တာဒိဋ္ဌိအမြင်မမြင်ပါစေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မမြင်ပါစေနဲ့မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကအမြဲတမ်းစကားမေးရင်တဂါရရှင်မြတ်ဒီကိုမေးမယ်ဆိုလို့ရှိရင်အများရန်မင်းနေကြသကလုံးတွေတလုံးရှိတယ်ယုံနာနဲ့ပတ်သက်လို့ယောဝေဒနာသင်ညာသင်္ခါရဝิญညာနဲ့ပတ်သက်လို့จิตသားဧတမမဧသောမသမိဧသောမယတာဒီလိုများဆွဲနေသလားအဲ့ဒါအများရန်မေးလိမ့်မိတာရှိတယ်ပါဠိတော်ဒီမှာကြည့်ကြည့်ဟောကပြန်ပြတယ်မှားလားပါရှင်မယားနေတမမနေသောမသမိနမေသောအတ္တလို့ပဲတပည့်တော်ထင်မြင်သဘောပေါက်ပါတယ်ဣဒ္ဓမမဣသောမသမိဣသောမယတ္တာလို့တပည့်တော်ဆိုမရှိပါဘူးအတော်များများတွေ့ရတယ်အဲ့ဒါဒိဋ္ဌိဖြုတ်တာပဲဆိုလိုရင်းကတော့ငါ ဣဒ္ဓမမငါဧသောမသမိငါဥစ္စာဧသောမေယတာငါနဲ့ဆိုင်တယ်ငါငါဥစ္စာငါနဲ့ဆိုင်တယ်အဲ့ဒီဆွဲရှိသလားသက်သာဘုရားကမေးလိုက်တယ်ငါလို့ယူထားသလားရုပ်ကိုလည်းငါလို့ယူထားသလားဝေဒနာကိုလည်းငါလို့ယူထားသလားသင်ညာသင်္ခါရဝိညာဉ်ကိုလည်းငါလို့ယူထားသလားမယူပါဘူးဘုရားငါနဲ့ဆိုင်တယ်လို့ယူထားသလားမယူပါဘူးဘုရားငါဥစ္စာလို့ယူထားသလားမယူပါဘူးဘုရားဒါကဘယ်လွယ်ပြောလိုက်တော့ငါကငါဟာငါဥစ္စာဒီလိုဖြစ်သွားတာကိုငါငါဥစ္စာငါနဲ့ဆိုင်ငါလို့ယူရင်လည်းမှားတယ်ငါဥစ္စာလို့ယူရင်လည်းမှားတယ်ငါနဲ့ဆိုင်တယ်လို့ယူရင်လည်းမှားတယ်အဲ့ဒါအဓိကအချက်ဒီနေ့ဖြုတ်တဲ့အချက်အဓိကအချက်ကအဲ့ဒါအဓိကအချက်ကအဲ့ဒါဖြစ်တဲ့သဘောပေါ်မှာလည်းဒီမြင်မမြင်စေနဲ့ပြက်တဲ့သဘောပေါ်မှာလဲဒီမြင်မမြင်စေနဲ့ဖြစ်လာတဲ့သဘောပေါ်မှာလဲငါငါဥစ္စာငါငါနဲ့ဆိုင်တယ်မမြင်ပါစေနဲ့ပြက်တဲ့သဘောပေါ်မှာလဲငါငါဥစ္စာငါနဲ့ဆိုင်တယ်ဒီမြင်မမြင်ပါစေနဲ့ဒီယုံမယုံမိပါစေနဲ့အဲ့ဒါလို့မြင်ရင်မှားပြီအဲ့ဒါလို့ယုံမရင်မှားပြီအဲ့ဒီမြင်ရဒိဋ္ဌိမြင်မယ်အဲ့ဒါတက္ကရာဒိဋ္ဌိအဲ့ဒီအမြင်နဲ့ဆက်ပြီးတော့တရားရှုနေမယ်ဆိုရင်ရှင်းဆန္ဒလို့ပဲခင်မရောက်ဖြစ်တော့မှာပဲအဲဒီလိုဖြစ်မှာဆိုလို့မဟုတ်ဆရာတော်ဘုရားကြီးကဝိပဿနာမရှုခင်ဒိဋ္ဌိမမြင်ပါစေနဲ့လို့ပြောတာဒိဋ္ဌိဖြုတ်ပါတဲ့စကလုံးကတော့ဒါသိလွယ်အောင်ပြောလိုက်တာပေါ့အမှန်ကတော့ဘယ်နေရာမှာမှဒိဋ္ဌိအမြင်မမြင်မိအောင်ကြိုးစားပါအဲ့တော့ဒိဋ္ဌိအမြင်ဘယ်နေရာမှာမှမမြင်မိအောင်ကြိုးစားပါဆိုတော့ဒိဋ္ဌိအမြင်မမြင်မိအောင်အလေးကျင့်လုပ်ပေးရမှာပေါ့အလေးကျင့်လုပ်ပေးရမှာပေါ့သွားနေတော့မှအလေးကျင့်လို့ခြေတလန်းညတလန်းညနှမ်းနေတာကအစငါလားငါနဲ့ဆိုင်သလားငါပိုင်သလားကိုယ့်အနေကိုစူးစမ်းကြည့်လေးလာကြည့်ခြေတော်ကလေးမြောက်ကြည့်တယ်ငါမြောက်တာလားခြေတော်ကလေးရှိကိုတိုးကြည့်တယ်ငါတိုးတာလားခြေတော်ကလေးအောက်ကိုချကြည့်တယ်ငါချတာလားငါပြောကပါပါတယ်ခြေတော်ကလေးပေါ်ကမြောက်လာတယ်အောက်ကိုချသွားတယ်ရှိကိုတိုးသွားတယ်အောက်ကိုချသွားတယ်ဒီနေရာမှာငါပြောကပါပါတယ်စဉ်းစားကြည့်ကိုယ့်အနေကိုစဉ်းစားကြည့်ဒီနေရာမှာငါပြောကဘယ်နေရာမှာပါသလဲခြေတော်မြောက်တော့မှငါပြောကပါသလားငါပါသလားခြေတော်မြောက်တာငါလားငါနဲ့ဆိုင်သလားခြေတော်မြောက်တဲ့ကိစ္စလေးတွေငါပိုင်သလားတလားညတလားညသွားနေတဲ့လုပ်ငန်းဟာငါလားငါနဲ့ဆိုင်သလားငါပိုင်သလားအဲ့ဒီလိုကိုစိတ်ထဲမှာကိုတည်တည်ချာချာဂရုစိုက်ပြီးတော့အကဲခတ်ပြီးတော့ဇင်းညာလျှောက်အောင်စင်ညာလျှောက်စင်ညာလျှောက်ဆိုညောင်းမိညာပြီးရှောင်းနေရတဲ့လက္ခဏာပဲဘာမှခီးမရအောင်ထမင်းစားလဲဒီတိုင်းပဲအာဟာရသုံးဆောင်လဲဒီတိုင်းပဲထမင်းတစ်လုံးယူကြည့်လိုက်စားကြည့်လိုက်ဝါးကြည့်လိုက်မြို့ကြည့်လိုက်အရသာလေးသိကြည့်လိုက်ဒါငါလားဘယ်နေရာမှာလဲငါငါဆိုတာဘယ်နေရာမှာရှိတယ်လဲငါနဲ့ဆိုင်တာဘယ်ဟာတော့ဝါးတာဒီငါနဲ့ဆိုင်သလားယူတဲ့အလုပ်ဒီငါနဲ့ဆိုင်သလားဝါးတဲ့အလုပ်ဒီငါနဲ့ဆိုင်သလားမျိုးတဲ့အလုပ်တွေငါနဲ့ဆိုင်သလားအဲ့ဒီလုပ်တွေကငါပိုင်တဲ့လုပ်တွေလားကိုယ့်အကူစဉ်းစားတစ်လုံးကြီးတစ်လုံးကြီးအဲ့ဒီလိုစဉ်းစားပြီးတော့ဒါအာဟာရသုံးဆောင်နေမယ်ဆိုရင်ခွန်ကြီးတို့ယောဂီတွေထမင်းစားရင်းလည်းတရားတွေ့တာပဲဇင်းညာရှောင်းရင်းလည်းတရားတွေ့တာပဲအခုထမင်းသာစားနေတယ်တရားမတွေ့ဘူးဆိုတာအဲ့ဒီလိုကိုမစင်ကျင်လို့မသုံးသပ်လို့တရားမတွေ့တာအဲ့ဒါဒီအခုလိုစင်ကျင်တာဘာလို့တာလဲမေးရင်ဒါဒိဋ္ဌိဖြုတ်နေတာပဲဒီထဲမှာငါမပါဘူးဆိုတဲ့အမြင်လေးတွေမြင်အောင်ကြိုးစားနေခြင်းသည်ဒိဋ္ဌိဖြုတ်နေတာပဲအဲဒီလိုအမြင်လေးတွေမမြင်မဲနဲ့စားမိရင်ငါစားတယ်ဒီလိုဖြစ်သွားတာပေါ့ငါစားတယ်ဟာငါကောင်းလိုက်တာဟာငါယုတိစက်လို့ဟာငါကငါလိုက်တာဟာငါနဲ့ဒီငါနဲ့ငါမကြိုက်ဘူးငါဘယ်လိုလုပ်တာတော့စားသည်ပြန်ပေါ့လောဘတွေဒေါသတွေပြားလာပြီပါလာပြီအဲဒီကမဟုတ်တော့ပရိစ္ဆသမုပ္ပါလည်သွားပြီဝရဏပစ္စယတဏဝရဏပိစ္ဆယတော်တော်ဝရဏပိစ္ဆယမောသွားပြီပရိစ္ဆသမုပ္ပါလည်းသွားပြီအဲဒီလိုဖြစ်မှဆိုလို့မဟုတ်ဆရာတော်ဘုရားကြီးကဒိဋ္ဌိဖြုတ်ပါဒိဋ္ဌိဖြုတ်ထားမှဒိဋ္ဌိအမြင်စင်အောင်ကြိုးစားထားမှဝရဏနဲ့တဏှာချာမှအဆက်ပြတ်အဲ့တော့ဝရဏနဲ့တဏှာချာမှအဆက်သုံးပါးနည်းအရဘုန်းကြီးတို့ယောဂီတွေဆက်တာလည်းသိတယ်ပြတ်တာလည်းသိတယ်ဆက်တာလည်းသိတယ်ပြတ်တာလည်းသိတယ်ဒါပေမဲ့ဗဇက်ကပဲသိနေတာပဲတကယ်လက်တွေ့ယင်ထဲမှာပြတ်သလားမေးတော့မပြတ်ကြဘူးဖြစ်။ဘာလို့မပြတ်သလဲ။ပြတ်အောင်မလုပ်လို့မပြတ်တာပေါ့ ဘာဖြစ်လို့မပြတ်တယ်လဲဒိဋ္ဌိကတော့ဆက်ပေးနေတာဒိဋ္ဌိဆက်ပေးနေတဲ့အတွက်ဒိဋ္ဌိသွားတဲ့လမ်းကြောင်းမှာတဏှာပါလာတယ်ဒေါသပါလာတယ်မောဟပါလာတယ်အဲ့ဒါဒိဋ္ဌိကဒီလောက်အထိရေးကြီးတာအဲ့ဒါကြောင့်မလို့သွားနေတယ်လဲဒိဋ္ဌိအမြင်မပအောင်ကြိုးစားပြီးတော့သွားပါစားနေတယ်လဲဒိဋ္ဌိအမြင်မပအောင်ကြိုးစားပြီးတော့စားပါထိုင်နေတယ်လဲဒိဋ္ဌိအမြင်မပအောင်ကြိုးစားပြီးတော့ထိုင်ပါစကားလေးတပြောပြောနဲ့ရင်လေးလေးတောင်းလိုက်ရေအေးလေးတောင်းလိုက်ဖြော်ဟိလေးတောင်းလိုက်ဟိုဘက်လည်းစကားပြောဒီဘက်လည်းစကားပြောမရပါဘူးဘလောက်ပဲတရားဝင်ဝင်အကျင့်သာများခြင်းများမယ်တရားမရပါဘူးသိကြပါလေအဲ့တော့တရားတကယ်ရစေခြင်းအခုပြောတဲ့နည်းစနစ်တွေသိချာချာလောက်ပါရကိုရပါစေဒါဘုန်းကြီးတို့အနေနဲ့မဖြစ်နိုင်တဲ့အလုပ်တွေဘုန်းကြီးတို့ပြောပြနေတာမဟုတ်ဘူးဖြစ်နိုင်တဲ့အလုပ်တွေပြောပြနေတာဖခင်တို့မှာမူတကူရှိတယ်။ကိုကိုတိုင်းမလိုက်လာနိုင်တဲ့အလုပ်ကိုသူများကိုဘယ်တော့မှမခိုင်ဘူး။ကိုကိုတိုင်းမလုံနိုင်တဲ့အလုပ်ကိုသူများကိုဘယ်တော့မှမခိုင်ဘူး။ဒါဖခင်တို့မှာမူတကူရှိတယ်။အဲဒီတော့ဒီလိုပုံစံကိုတကယ်ဖြစ်တယ်ဆိုတာကိုဖခင်တို့သဘောပေါက်လို့ဖခင်တို့ပြိတ္တကိုဖခင်ပြောပြပေးနေတာ။တကယ်လို့ကြည့်ပါတကယ်ဖြစ်ပါလေ။အဲဒါကြောင့်မလို့လုပ်ငန်းတစ်ခုလုပ်တဲ့နေရာမှာဘုဂုဆရာတော်ဘုရားကြီးချထားတဲ့မူသည်အကောင်းဆုံးသောလမ်းညွှန်ချက်တစ်ခုပါဝိပဿနာမရှိခင်ဒိဋ္ဌိရင်ဖြုတ်ဝိပဿနာမရှိခင်ဒိဋ္ဌိရင်ဖြုတ်ဒီစကားလေးဟာပြောနေကြစကားမဟုတ်လို့ပေါ်တော်တော်ဖြစ်နေကြတာတောင်းနေကြအောင်မဟုတ်လို့စိတ်ထဲမှာတန်ဖိုးမထားဖြစ်နေကြတကယ်တကယ်အလုံးလုံးတဲ့နေရာမှာအဲ့ဒီစကားဟာဘလောက်တန်ဖိုးရှိတယ်ဆိုတာတကယ်လို့ကြည့်မှတကယ်သိတာပါအဲဒါကြောင့်မဟုတ်လို့ဒိဋ္ဌိအမြင်မပေါအောင်ကြိုးစားပြီးတော့ဆောင်ရကြပါသွားတဲ့လာတဲ့အခါမှာအမှုမမှန်မှန်မသွားပါနဲ့သတိပဓာလည်းမလုပ်ပါသေးနဲ့အင်းဒီလေးလုံးကြောင်းဆောင်သိပြီးတော့သွားပါအလကားနေစကားပြောမနေကြပါနဲ့တပတ်သူပြင်ယောဂီတွေပြောခြင်းပြောမပြောခြင်းနဲ့ဘုန်းကြီးပြောလို့ဘူးဒါပေမဲ့ဘုန်းကြီးတို့ယောဂီတွေတော့စကားပြောနည်းနည်းနဲ့များနည်းအောင်ကြိုးစားပါစကားပြောတော့မယ်ဆိုကြတဲ့ကပြောတယ်မပြောတယ်အရင်ချိန်စငါယောဂီသာယောဂီကဒီစကလုံးပြောတဲ့သလားဒီလိုနေတဲ့သလားယောဂီရဲ့လောက်ကဘာတော့ကိုယ့်အနေကိုမျက်နှာသုံးသပ်ပေးပါကိုယ့်အနေကိုမျက်နှာဆင်ခြင်ပေးပါတို့ဆရာသမားကမှားထားတာဘာလို့ကမလို့မှားထားတာလဲအခုငါဘာတွေလုံးမိနေသလဲငါလို့တာမှားနေသလားမှန်နေသလားအမျက်နှာကိုယ့်အနေကိုသုံးသပ်ပါတနေပြီးသွားလို့ညာဘက်အိယာပေါ်ရောက်သွားတယ်ရောက်သွားတယ်ပြန်သုံးသပ်ကြည့်ပါတနေ့တာရဲ့အလုပ်ကိုပြန်ဆင်းချုပ်ပါဆရာသမားခန်းတဲ့အတိုင်းငါတကယ်လုံးနေသလားမလုံဘူးလားလုံနေသလားမလုံဘူးလားလုံနေတဲ့အချိန်နဲ့မလုံတဲ့အချိန်ဘယ်ကများတော့ပြန်စဉ်းစားကြည့်ပါအဲ့ဒါလို့ပြန်စဉ်းစားကြည့်ပြီးတော့မှနောက်တစ်နေ့ငါဘယ်လိုဖြစ်အောင်ကြိုးစားမလဲဒီတနေ့ဆင်းရဲချုပ်နောက်တစ်နေ့တိုးတက်အောင်လုပ်ဒီတနေ့ဆင်းရဲချုပ်နောက်တစ်နေ့တိုးတက်အောင်လုပ်တရက်တစ်တရက်ပို့ပြီးတော့တိုးတက်ပါစေဟုတ်ပြီဘုန်းကြီးတို့လုပ်ငန်းစဉ်နဲ့ပတ်သက်လို့တော်လေးဆောင်သွားပါပြီဝိပဿနာရဲ့အခြေခံလည်းပါသွားပါပြီအဲ့ဒီတော့လက်တွေ့လုပ်ငန်းလုပ်ကြဖို့ဆိုတာကတော့ကိုယ်ကိုယ်တိုင်ကြိုးစားမှဖြစ်မှာပါအဲ့တော့ခုယောဂီတွေဖြစ်သွားကြပါပြီယောဂီတွေဖြစ်သွားကြပြီဖြစ်တဲ့အတွက်စကားတွေပြောပြောမပြန်ပါနဲ့ကိုပြန်တဲ့လမ်းကြောင်းမှာစကားတွေပြောပြောမပြန်ပါနဲ့တော့တော့ပြောပြမလုပ်ပါနဲ့ယောဂီဆိုတာတော့တော့ပြောပြမလုပ်ရဘူးပြရမခတ်ရဘူးအေးအေးစေးစေးလေးအချိန်ကြာချင်းကြာပါစေယောဂီတို့ကြွားနေတဲ့ကြွားနှမ်းနေတဲ့လမ်းကြောင်းမှာနိုင်ဝဲကြခြင်းကြာသွားပါစေအေးအေးစေးစေးလေးကြွားပါရုပ်ရုံမပြန်ပါနဲ့အေးအေးစေးစေးကြွားပါတရားတဲ့ချိန်မှာကြွားလာလို့ရှိရင်လည်းအေးအေးစေးစေးကြွားပါကြိုတင်ပြီးတော့ကြွားပါကြိုတင်ပြီးတော့ကြွားပါစောစောတုန်းကတော့စကားတွေပြောပြောနဲ့လှုပ်ချင်တာလှုပ်နေပြီးတော့နောက်မောခေါခန္ဓာကြီးမှာပြေးတော့ဝင်လာတာမျိုးတော့မဖြစ်ပါစေနဲ့အမြဲတမ်းရုပ်ပြတ်ပါလေအခုဒီထဲမှာရှိနေတဲ့ယောဂီဒီထဲမှာတရားတကယ်လိုခြင်းလို့လာတဲ့ယောဂီပုဂ္ဂိုလ်များရှိတယ်လို့မောဂောရိတာတရားဌာနချုပ်ကြီးရဲ့အနေအထားဘယ်လိုရှိတယ်လဲဆိုပြီးတော့လာလေးလာတဲ့ပုဂ္ဂိုလ်များလည်းပါကောင်းပါပါလိမ့်မယ်လေးလာတဲ့ပုဂ္ဂိုလ်များရဲ့အကဲရမခံရအောင်ကိုယ်တိတ်ခါကိုဆောင်ထိန်ပြီးတော့နေကြဖို့တန်ဃာတော်များလည်းဘုန်းကြီးပြောခြင်းပါတယ်ယောဂီများလည်းပြောခြင်းပါတယ်သီလရှင်များလည်းပြောခြင်းပါတယ်ဟောဒီမောဂောရိတာကြီးရဲ့မောဂောအသိအဖွဲ့ကြီးတစ်ခုလုံးရဲ့ဂုံသိက္ခာကို ထိမ့်သိမ့်မှာလဲဟောရီယောဂီတွေပဲဖြည့်စည်မှာလဲဟောရီယောဂီတွေပဲအဲဒါကြောင့်မလို့ကိုမိခိုနေတဲ့ရေတာကြီးရဲ့ဂုံတိတ်ခါမညှို့နှွားရအောင်ထိမ့်နေသိမ့်သိမ့်နဲ့ဆောင်းလျှောက်ပြီးတော့သတိပဋ္ဌာန်ကိန်းပြီးတော့တရားအပေါ်မှာလေးစားတရားအပေါ်မှာမြန်နိုးတရားအပေါ်မှာကရုဂါရဝါထားပြီးတော့ဟောဒီတရားကိုပဲမိမိတို့ရဲ့ယင်ထဲမှာအတတ်နိုင်ဆုံးကိန်းအောင်ကြိုးစားကြပါလို့တိုက်တောင်းရင်းနဲ့ဒီကောင်းချုပ်လိုက်ပါတယ်